ကင်းနီမြို့သားတွတ်တက်ရပါတီ KNPP တက်ကတပ်ဖွဲ့ဝင်၄ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်စေရေးအစိုးရနဲ့တမတော်ဘက်ကတာဝန်ယူတာဝန်ခံဖို့ KNPP ကတိုက်တွန်းသလိုပွင့်လင်းမြင်သာပြီးမျှတတဲ့တရားစီရင်မှုရဖို့တမတော်ကာကွယ်ရေးဦးစည်းချုပ်စီကိုစာရေးသားပေးပို့တောင်းဆိုမယ်လို့ KNPP ဘဟုကော်မတီဝင်တဦးကပြောဆိုလိုက်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့အစည်းဘက်ကစနစ်တကျအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကိုလည်းကရင်နီအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကကယားပြည်နယ်လိုက်ကော်မြို့နယ်ပါလောင်ကျေးရွာနယ်ဒေါ်တခြားကျေးရွာအကြား9မိုင်စခန်းမှာမွေးဇေဝါနဲ့တရားမဝင်တည်ဆောင်လာခြင်းတွေကိုပုံမှန်စစ်ဆေးတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ယာယီဂိတ်မှာနေတဲ့စခန်းတွေကနေရိတ်ခါပို့ပြီးပြန်လာတဲ့အစိုးရစစ်တပ်ဘက်ကစစ်ကားတွေကိုစစ်ဆေးခဲ့ပါတယ်ပြီးတော့ဒီဇင်ဘာလ20ရက်နေ့မနက်ပိုင်းမှာတော့အဲ့ဒီစစ်ဆေးခဲ့တဲ့ KNPP ရဲ့ယာယီတပ်စခန်းကိုစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးတော့ KNPP တပ်သား၄ဦးကိုတပ်ဖြတ်ခဲ့တယ်လို့သူတို့နဲ့အတူဖမ်းဆီးခံခဲ့ရတဲ့အရဲသားတဦးဟာလည်းပျောက်ဆုံးနေဆဲပဲလို့ဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ဗဟိုကော်မတီဝင်ခူးညီးရယ်က VOA မြန်မာပိုင်းကိုပြောပါတယ်
တော့ဖြစ်ကြတော့19ရင်းညနေပိုင်းလေးနိုင်ဆက်လာပါတော့အဲမှာဟိုဒီနေစားဖို့တပူရဲစစ်ကားလေဒီရခပူရဲစစ်ကားလေအနေပြလာတော့သူတို့ပြည်နေစေပြလာတယ်အောက်မှာသိပေါ်အပေါ်မှာဒီချေချောင်းနဲ့ဝါရောဝါရောဒီပုတ်ကြည့်လို့မတည်လာတာလေတရတယ်ဒီကျွန်တော်တို့ရေဘော်ရအဲမှာလဲသူနေနေကြဆိုတော့ငွေရှိဝါဆောစားဘူးတရားမူတီတီစားလို့တဲ့ဆော်တဲ့ဟာသူတို့ရှိရှိဖို့ရဖာရခိုင်လို့သူတို့လောက်တာရှိတယ်နဲ့ဝါသားကြီးဒီပါနေတဲ့ဝေလို့ထားမှာရှိရည်ပဲလေတို့လို့ပြီးတော့မှတို့နေပြီးတော့မှတိတိတင်လာတယ်တရားမူတိတိတင်လာတယ်တို့တစ်ခါခါဆစ်ဆီလာရှိတယ်ပေါ့တို့ဒီတိတိချင်းတင်လာတယ်အဲ့လိုတို့မင်းများတို့မှထားလည်းမထားပါဘူးတယ်လို့ပြောလဲပါတယ်တို့အဲ့ဒါဒါနဲ့တို့ကအဲ့ဒါစိတ်ဆမတို့မျိုးခါကြရလားမချင်ရှားချင်လားမသိဘူးတို့နောက်တည်းမင်းအစိုးရမှပြလာဝိုင်းပြီးတော့မှကျွန်တော်တို့ရဲ့ဘော်တို့သူရဲ့တာပြီးတော့မှမိကြည့်ရဲ့ဆက်လိုက်ပြီးဇန်နဲ့သူတာပဲဖြစ်ပြီးကားတာလူမဆဘူးပေါ့ဒီအဖြစ်ချင်းမျိုးကဒီကိုချက်လေးလိုငဲ့တလေးလိုသူစစ်စားလို့လိုအဲ့လိုဟိုလဲလို့ဆိုပေလို့တဲ့အဖြစ်မျိုးဖြစ်တယ်လို့ကျွန်တော်တို့အဲ့လိုခံစားပေါ့ဆေးမကောင်းပေါ့
ကယင်းဒီမျိုးသားတွတ်တက်ရေးပါတီ KNPP ဟာအစိုးရနဲ့ပြည်ထောင်စုအဆင့်ပြည်နယ်အဆင့်အပြစ်ခတ်ရဲစဲရေးသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်အခုလို KNPP တပ်သား၄ဦးတပ်ခန့်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမတော်သတင်းမှန်ထုတ်ပြန်ရေးပြန်ကြားရေးအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုမျိုးဒီတပ်သား၄ဦးအသက်ပြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမှန်တရားပေါ်ပေါက်နိုင်ရေးပွင့်လင်းမြင်သားတဲ့တရားရေးစီရင်မှုနဲ့ဖော်ထုတ်ပေးဖို့တပ်မတော်ကာကွယ်ဦးစည်းချုပ်စီကိုစာရေးသားတောင်းဆိုသွားမယ်လို့ KNPP ဗဟိုကော်မတီဝင်ခုနေ့တွေကပြောပါတယ
်ကျွန်တော်တို့ကစာရေးပြင်မယ်နောက်ပြီးတော့မှဒီစာရှိလေးပွဲလုပ်မယ်ဝက်ဆိုက်ရတာကိုရှိတဲ့သူတွေဥမာပြင်နေဆိုရလဲပါမယ်စစ်သားလဲပါမှာပေါ့ဥမာစစ်သားဆိုတာဒီတော်တော်ကြီးကစာချူလို့ဘာလို့လဲမျိုးကျွန်တော်တို့ဖြည့်ဖြည့်တွေးမှုပေါ့အတူရောက်လာမယ်အဲ့ဒါသူဒီကိစ္စကျွန်တော်တို့ပဲဒီလိုရှိပါသေးတယ
်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နှစ်ဦးနှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ပူရဲစုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့ကျူးလွန်တဲ့သူတွေကိုထိုက်တင်တဲ့ပြစ်ဒဏ်တွေချမှတ်ပေးဖို့နောက်နှစ်နောက်ဆုံးရှုံးခဲ့ရသူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးဖို့အတွက်ကိုလည်းကရင်နီအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းကရားပြည်နယ်လိုက်ကော်မြို့နယ်နောင်ရကလင်းနီးပညာအထောက်အကူဖွဲ့ဒါရိုက်တာကိုကျော်ထက်အောင်ကတောင်းဆိုပါတယ
်ကျွန်တော်တို့ကတော့ဒီဖြစ်စဉ်ကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေကိုလုပ်စီရှင်ပါတယ်ဗျဒီနှစ်ဖက်တာဝန်ရှိသူတွေအနေနဲ့သတင်းစာရှင်းလင်းပွဲတွေပြုလုပ်ပေးဖို့ရဲဒီအပေါ်မှာကိုစနစ်တကျစုံစမ်းစစ်ဆေးမှုအဖွဲ့တွေဖွဲ့စည်းပြီးတော့မှကိုတကယ်ကျူးလွန်တဲ့သူတွေကိုတရားရုံးတင်နိုင်တဲ့အဆင့်အထိကိုစစ်ဆေးပြီးတော့မှလုပ်ကင်ဆောင်ရွက်စီလိုတဲ့စိတ်တွေရှိပါတယ်တွေ့ရင်တော့တစ်ခါနှစ်နာသွားတဲ့ဒီ KNPP တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအပေါ်မှာလည်းထိုက်တဲ့နဲ့တော်ဝင်မှုတော်ဝင်ခံမှုလေးတွေကိုတော့လုံဆောင်ပေးစီရှင်ပါတယ်ခင်ဗျာ။နောင်လာတူမဖြစ်ပေါ်အောင်ကိုလည်းကာကွယ်ပေးဖို့နဲ့နှစ်ဖက်သဘောတူထားတဲ့စာချုပ်တွေကိုလေးစားလိုက်နာပြီးတော့လက်ရှိတွားနေတဲ့မြေဆိုင်ရေးဖြစ်စဉ်အပေါ်မှာလည်းမထိခိုက်အောင်ကိုစီစဉ်ဆောင်ရွက်စီလိုပါတယ
်။ဖန်စီခေါ်ဆောင်သွားတဲ့ရွာသားတို့ကလည်းပျောက်ဆုံးနေစေမှုတက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကနေမြေတည်ငြိမ်ရေးအလေးပေးဆောင်ရွက်ဖို့ကိုလည်းတောင်းဆိုတယ်လို့ကိုကျော်ထောင်ကပြောပါတယ
်။လက်ရှိဆိုရင်လည်းဖန်စီခေါ်ဆောင်သွားတဲ့၅ဦးထဲမှာ၄ဦးရဲ့ရုပ်လောင်းကို ကြရတယ်အယိုးပလင်းမီးတွေပဲပြန်ပြီးတယ်ဆိုတော့အနေထားမှာတူကတော့ကြောက်ဆုံးနေတယ်အရဖက်ဖွဲ့စည်းတွေအနေနဲ့ပြည်သူလူထုရဲ့ဘဝလုံခြုံမှုကျွန်တော် humanitarian security အတွက်ကလည်းဒါမေခွန်ထုတ်စရာဖြစ်တယ်လို့လက်ရှိမျှော်လင့်နေတဲ့အနာဂတ် Federal Democracy ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလိုအပ်ချက်တည်းအနေနဲ့တော့ကျွန်တော်တို့တွေးမြင်မယ်ဆိုတာမျိုးပြောလို့ပါတယ်ဗျ
KMPP တပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရတဲ့အတွက်ကြားပြည်နယ်လွိုက်ကော်မျိုးကပြည်နယ်အစိုးရဖွဲ့ယုံနဲ့လွှတ်တော်ရှေ့တွေမှာပြီးခဲ့တဲ့တောက်ကြာနေကကြားပြည်နယ်ចောင်းသားတမကအဖွဲ့တွေပါဝင်တောင်သူလယ်သမားတမက KNI ပြည်နယ်လူငယ်များတမကကီနီမျိုးဆက်တဲ့လူငယ်တွေကစုယုံဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကယင်းဒီတောင်သူတွေလူငယ်တွေចောင်းသားတွေနဲ့အမျိုးသမီးအဖွဲ့တွေပါဝင်တဲ့ကယင်းဒီရက်ဖက်အဖွဲ့စီ15ဖွဲ့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းပါတယ်ရှင်။